ရာရှင်များများမေလ27ရက်ဂျပန်ချီစိုက်ဒီပလိုမက်သတင်းစာမှာဝရီတာနဲ့ပတ်သက်တဲ့တွန်းတက်ချက်ဆောင်မတဲ့ပုံဖော်ပြခဲ့ပါတယ်။ဒီနေ့ဒီဒေသမှာအရာခတ်သိမ်းကြောင်းလဲနေတဲ့အတွက်ဘာမှမသေးချာမရှိရပါ။အလုံးဟာခိတ္တရာကြီးပါပဲ။ဒီနေ့မှာဆက်လက်ရှင်းလင်းနိုင်မှုဆိုရင်ခုခြေထောက်ပေါ်ကိုမြေမြတ်ချက်တည်နိုင်ဖို့လိုတယ်ဆိုတဲ့စကားနဲ့ဆောင်မကိုအစချီထားပါတယ်။ဝါဟာသူ့ကိုယ်သူမြန်မာနိုင်ငံကမူရစေရစာတွေဒါမှမဟုတ်တရုတ်ရဲ့ကိုယ်စားလှယ်တွေဖြစ်ပုံဖော်တဲ့နေရာမှာအလွန်မဲ့ကြောကျင်တယ်လို့လည်းဆောင်းမမှာဖော်ပြပါတယ်။ဗယ်ဂျီယံနိုင်ငံနောက်သာရှိတဲ့ဝါကိုမြန်မာစိုးရကအထုထေသအဖြစ်နဲ့သာအသိမှတ်ပြုထားတာပါ။မြန်မာနိုင်ငံသားမှတ်ပုံတွေမရှိပေမဲ့တရုတ်နိုင်ငံသားအဖြစ်လည်းဝါကမခန့်ယူပါဘူး။တရုတ်ယူနန်ပြည်နယ်နဲ့မြန်မာပြည်အစီအပိုင်းကိုခြားထားတဲ့တုံနှံ့တွေမှာဘိန်းအဓိကစိုက်ပျိုးထုတ်လုပ်သူတွေဖြစ်ဝါကိုအများကတိထားတာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံတော်စစ်တပ်မဟုတ်တဲ့ UWSC ဆိုတဲ့အရှိအာရှမှာအကြီးဆုံးဝါပြည်သူစည်းညီညွတ်ရေးစစ်တမ်းတဲ့ပါတီလည်းရှိနေပါတယ်။ဒါ့အပြင်တရုတ်မြန်မာဆက်ဆံရေးကိုချင်းမရှာညှိပေးတဲ့အခွင့်အကဏ္ဍမှလည်းရှိနေတာပါတဲ့။ပြီးခဲ့တဲ့ April 18ရက်နေ့မှာဗမာပြည်ကွန်မြူနတီပါတီကိုဝါကအာဏာသိမ်းခဲ့ပြီး UWSC ကိုထူထောင်ခဲ့တာနှစ်30ပြည့်ခဲ့ပြီဖြစ်လို့နှစ်ပတ်လည်အခမ်းအနားကိုပတ်ခမ်းမြို့မှာ၃ရက်ကြာခန့်ခန့်နာနာကျင်းပခဲ့ပါတယ်။နိုင်ငံခြားလေလာသူတွေစာနယ်ဇင်းမီဒီယာတွေကိုလည်းဖိတ်ကြားခဲ့တာပါ။ဝါရဲ့စီရင်အားနဲ့ဝါလူမျိုးရဲ့ကိုယ်ပိုင်အမှတ်လက္ခဏာရင်ကျင်းမှုတွေကိုဖော်ပြပြတဲ့ပွဲလည်းဖြစ်ပါတယ်တဲ့ UWSC ကောင်းဆောင်ပေါ့ယူချမ်းကလည်းဝါကိုမြန်မာနိုင်ငံတွင်းကကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်တရားဝင်အသိအမှတ်ပြုဖို့ထပ်မံနှောက်ဆခဲ့ပါတယ်အဲဒါကမြန်မာအစိုးရနဲ့အနောက်နိုင်ငံတွေကထောက်ခံအားပေးနေပြီးနှစ်တော်ကြာမျောနေတဲ့ SCA အပြည့်ရလုပ်ငန်းစဉ်တွေကွဲလွဲ့နေသလိုတော့ဖြစ်နေပါတယ်တဲ့ UWSC နှစ်30ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့ပါဘူးတရုတ်မြန်မာနယ်စပ်ကပတ်ခမ်းမြို့ကတော့လမ်းကောင်းလမ်းသံကြီးတွေ၊ခံရထဲဝါတဲ့ဟိုတယ်ကြီးတွေ၊ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့လင်းလက်တောက်ပနေတာပါတဲ့။တချို့ကတော့တရုတ်ပြည်အတူလို့ခေါ်ဆောင်ကြောင်းလဲဆောင်းမမှာဖော်ပြပါတယ်။ဘိန်းဆိုင်ပြိုထုတ်လို့မှု၊မူရစ်ဆေးဘောဖြန့်ချိမှုတွေပေါ်အထားခရကအခုခံပါဝါဟာတခြားနီလန်းတွေနဲ့ဖွံ့ဖြိုးတိုးတက်ဖို့ကြိုးပမ်းလာခဲ့ပါတယ်။ပေါ့ယူချန်ဟာ2005ခုနှစ်ကတည်းကဘိန်းဆိုင်ပြိုမှုကိုအကြီးအကျယ်ရှော့ချခဲ့ပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေကတော့ဝါဟာဘိန်းအစားမက်သာဖက်တမင်းဘက်ကိုဥလဲသွားတယ်လို့မယုံသင်ကဖြစ်နေပါတယ်။ပေါ့ယူချန်ကတော့ဝါလူမျိုးတွေဟာတမန်ရဲ့အရေးကြီးတဲ့အချိန်အခါနေရာကိုရောက်ရှိနေပြီဖြစ်ပြီးကိုကြမာကိုဖန်ရမှာပဲဖြစ်ပါတယ်။ကိုသာလျင်ကိုကြမာရဲ့အရှင်သခင်ဖြစ်တယ်။ဝါဟာပြမကဘာကိုဖွင့်လိုက်ပြီးဈေးကွက်စီးပွားရေးဘက်ကိုဥတည်နေပြီလို့သူ့ရဲ့မိဘမှာထည့်သွင်းပြောကြားခဲ့တယ်လို့ဒီဘလိုမဲ့ဆောင်းမမှာဖော်ပြထားပါတယ်။သောတာရှင်များခင်ဗျာ။မေလ19ရက် News India Express သတင်းစာမှာတော့မြန်မာပေါ်တရုတ်ရဲ့ဖိအားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမတဲ့ဘုဖော်ပြခဲ့ပါတယ်။တရုတ်ဆိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာတခုတည်းတစ်မျိုးတည်းမဟုတ်ပဲအစင်းလိုက်အလှော်လိုက်အမျိုးမျိုးရှိတယ်။တမျက်နာတည်းမဟုတ်ပဲမျက်နှာအမျိုးမျိုးရှိနေတာဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။တရုတ်ဆိုးရရဲ့အာရှကြီးရာအထူးကိုယ်စားလှယ်ဆွန်အောင်ရှန်းဟာမြန်မာပြည်တွင်းညီညွတ်ရေးလုပ်ငန်းစဉ်ပေါ်အပြီးထောက်ခံကြောင်းလူသိရှင်ကြားထပ်ခတ်တယ်ဖော်ပြနေသူဖြစ်ပါတယ်။ပြည်ကြင်ကပဲမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းရေးသားချက်တစ်ခုမှာတရုတ်ပြည်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာတမျိုးတည်းဖြစ်ပြီးမြန်မာအချုပ်အခြာအာဏာကိုလေးစားတဲ့အကြောင်းချစ်ချင်ရင်းနှီးတဲ့အင်ဂျင်ချင်းနိုင်ငံအဖြစ်နဲ့သာကူညီဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့တရှင်နဲ့မှာနေဆက်တဆောက်မတူမညီဖြစ်ရမယ့်အခြေအားကိုလည်းတရုတ်ကမလိုလားပါဘူး။အဲဒါကြောင့်တရုတ်ကမြန်မာနဲ့ဆက်ဆံရေးမှာချိန်လုံးနဲ့မုံနီလန်းကိုသုံးဆွဲတယ်လို့ဆောင်းပါးကဆိုပါတယ်။ UWSC ဝါတာဖွဲ့ကိုချိန်လုံးတဲ့ဖွဲ့အသုံးပြုတယ်လို့မြန်မာနဲ့တန်ရင်တမန်ရေးကူညီထောက်ပံ့ရေးတတိကဝတ်တွေကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေကိုမုံတဲ့ဖွဲ့အသုံးပြုနေတာပါတဲ့။မကြခင်ကဝါဒေတာပတ်စားမှာကျင်းပခဲ့တဲ့အပြည့်ရလက်မှတ်မထိုးတဲ့လူမျိုးစုလက်နက်ကိုင်ဖွဲ့တွေကညီညာရေးလုံငန်းစဉ်ရှေ့ဆက်နိုင်ဖို့အတွက်အစိုးရနဲ့ဆွေးနွေးတဲ့နေရာမှာတရုတ်ပြည်ကကြီးကြပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်တရုတ်တမတော်ရှီကျင်းဖင်ရဲ့ One Belt One Road စီးပွားရေးစင်ညာဘလန်စီမံကိန်းကိုလည်းထောက်ခံကြောင်းလည်းကြေညာခဲ့ကြပါတယ်။အဲ့ဒီစီမံကိန်းမှာမြန်မာနိုင်ငံကအလွန်တရာအရေးပါတဲ့နေရာမှာရှိနေတာပါလို့ဆောင်းမကဖော်ပြပါကြောင်းအစီရင်ခံတင်ပြပါပါခင်ဗျာ။